ဒီကနေ့ကြာရောက်တဲ့နိုင်ငံတကာဒီမိုကရေစီနေ့မှာမြန်မာပြည်သူတွေအားလုံးအတွက်အကျိုးခံစားနိုင်မဲ့အပြည့်အဝဒီမိုကရေစီစနစ်လမ်းစီကိုဆက်ပြီးတော့ဦးတည်သွားဖို့အတွက်မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုအမတ်ကြီးကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာထူးခြားမှုရှိခဲ့တယ်လို့သမရဦးသိန်းစင်ရဲ့ဥဆောင်မှုကိုလည်းဗြိတိန်အစိုးရကချီးကျူးတဲ့စိန်ခေါ်မှုတွေအများကြီးရှိနေသေးပေမဲ့အပြည့်အဝဒီမိုကရေစီစနစ်စီကိုဦးတည်နေတဲ့လမ်းကိုဆက်ပြီးတော့သွားဖို့မြန်မာအစိုးရကိုတိုက်တွန်းတယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံမတ်ကြီးတာဝန်ခန့်အပ်ခံထားရတဲ့အန်ဒရူးပက်ထရစ်ကနိုင်ငံတကာဒီမိုကရေစီနေ့အထိမ်းအမှတ်အဖြစ်နဲ့ပြောကြားခဲ့တာပါ။အားလုံးရဲ့လူအခွင့်အရေးကိုလေးစားတဲ့တစ်ချိန်တည်းမှာပွင့်လင်းမြင်သာတဲ့လူပံပေါ်ပရေးကိုဗြိတိန်အစိုးရကအားပေးထောက်ခံဖို့တန်ဋိဌာန်ချထားတယ်ဆိုတာကိုလည်းသံမတ်ကြီးကထပ်ပြီးတော့ပြောပါတယ်Strengthening Voices for Democracy Democracy အတွက်အသံတွေကိုကြားနိုင်အောင်အားပေးရေးဆိုတဲ့ဒီနှစ်နိုင်ငံတကာဒီမိုကရေစီနေ့ရဲ့ခေါင်းစဉ်ကမြန်မာနိုင်ငံအတွက်အင်မတန်မှကိုက်ညီသင့်တော်မှုရှိပြီးတော့ဒီလိုအခြေအနေဖြစ်အောင်အစိုးရနဲ့ရောလူထုအခြေပြုအဖွဲ့တွေနဲ့ပါဗြိတိန်အစိုးရကလက်တွဲဆောင်ရွက်သွားဖို့ရှေ့ရှုပါတယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးအဖြစ်တာဝန်ပေးခံထားရတဲ့ Andrew Patrick ကဒီမိုကရေစီနေ့အထိမ်းအမှတ်အဖြစ်နဲ့ပြောကြားခဲ့ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုနဲ့ပြည်သူတွေရွေးချယ်ဆုံးဖြတ်နိုင်မှုအပေါ်မှာအခြေခံတဲ့ခံစားပိုင်ခွင့်ကိုလူတိုင်းရရှိနိုင်ရေးကိုမီးပောင်းထိုးပြတဲ့အနေနဲ့စက်တင်ဘာလ15ရက်နေ့ကိုနိုင်ငံတကာဒီမိုကရေစီနေ့အဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါရဲ့ရှင်။